မနိုင်ငံအနောက်ချမ်းရခိုင်ပြည်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနဲ့ပြိပခါပြဿနာတွေဟာရခိုင်ပြည်ရဲ့မူရင်းဒေသခံဗုဒ္ဓဘာသာဝင်ရခိုင်တိုင်းရင်းသားတွေနဲ့နောက်မှဝင်လာသူတွေလို့ဆိုတဲ့ဘာသာကွဲပြားစကားမတူတဲ့ဘင်္ဂလီနယ်ဝင်တွေအကြမ်းမှာနှစ်ပေါင်းအတော်ကြာရှိနေခဲ့တဲ့မုန်တိမှုနဲ့တန်တရာမိဘတွေထပြီးတောက်လောင်နေတာပါ။ကိုရိုဟင်ဂျာလို့သတ်မှတ်ခေါ်ဝေါ်ခံနေတဲ့ဒီလူအစုလူဝေးကိုဒေသခံတွေကအကြောင်းမျိုးခံစားမှုအမျိုးမျိုးကြောင့်တန်တရာကြီးစွာနဲ့မယုံကြည်လက်မခံနိုင်ခဲ့ကြတာလည်းဖြစ်ပါတယ်။ဒါဟာလူဝင်မှုကြီးကြပ်ရေးရဲ့အစဉ်အဆက်ကင်တွယ်ပုံမှားယွင်းမှုအပြင်နိုင်ငံရေးအမျက်ထုတ်မှုနိုင်ငံသားဖြစ်မှုဥပဒေပါအားနည်းချက်လူ့အခွင့်အရေးချိုးဖောက်မှုစသဖြင့်လည်းထောက်ပြမှုတွေရှိခဲ့ပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးလန်ဒန်မြို့မှာရှိနေတဲ့ Burma Campaign UK အဖွဲ့ကမတ်ဝေနှင်းပွင့်တုံကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။မတ်ဝေနှင်းပွင့်တုံဟာ88မျိုးဆက်ကျောင်းသားအဖွဲ့ကခေါင်းဆောင်တူဖြစ်သူကိုမြာအေးရဲ့သမီးလည်းဖြစ်ပါတယ်။
အဲကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒါကျွန်မအစ္စလမ်ဘာသာဝင်တယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်မဒီလိုမျိုးအကြမ်းဖက်မှုဆိုတဲ့အဥ္စာကိုကျွန်မအနေနဲ့လုံးဝယုံကြည်ချက်မရှိဘူးရှင်ဒါကျွန်မတို့ဒီထားပါတော့ဒီရခိုင်ပြည်နယ်မှာဖြစ်တယ်ဆိုတဲ့အဥ္စာကတော်တော်များများပြောတဲ့သူတွေကတော့ရခိုင်ပြည်သူပြည်သားတွေဘက်ကနေပြီးတော့လည်းပြောတဲ့သူတွေရှိသလိုဒီလိုမျိုးရခိုင်ပြည်သူတွေဘက်မှာနေနေတဲ့အစ္စလမ်ဘာသာဝင်တွေဘက်ကနေပြီးတော့ပြောတဲ့သူတွေလည်းရှိတယ်ဆိုတော့ကျွန်မအနေနဲ့ကတော့ဒီတယောက်နဲ့တယောက်နဲ့အမြင်ချင်းမတူတာပြီးတဲ့ခါကျတော့ဘာသာချင်းမတူတာဆိုအကိုပြောသလိုပဲပေါ့နော်ဒါနှစ်တေလာတွေများစွာဟိုစုပေါင်းပြီးတော့အုံအောင်းလာတဲ့ဒါပြဿနာတစ်ခုကိုအခုအချိန်မှာအကြမ်းဖက်နည်းနဲ့ဖြေရှင်းမယ်ဆိုလို့ရှိရင်ဒါလုံးဝမဖြစ်တဲ့ပြဿနာပေါ့နော်ဆိုနှစ်ဦးနှစ်ဖက်တွဲဆောင်ဆွေးနွေးတဲ့နဲ့ကိုနဲ့ဘာတူညီလဲကိုနဲ့ဘာကွဲခြားရဲဆိုတဲ့ဟာကိုကြည့်မှထက်ဆိုင်လို့ရှိရင်တူညီတဲ့နေရာကနေစပြီးတော့ဘယ်လိုမျိုးငိမ့်ချမ်းစွာနေသွားစင်လဲပြီးတဲ့ခါကျတော့ဘယ်လိုမျိုးနိုင်ငံကိုလူမျိုးရေးပြီးတဲ့ခါကျတော့ပြီးတော့ဘာသာရေးပို့ပြီးတော့ထွန်းကားလာအောင်ပြီးတော့ပို့ပြီးတော့ကာကွယ်လို့ရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးတွေကအကြမ်းဖက်နည်းနဲ့သွားမယ်ဆိုလို့ရှိရင်ဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတစ်ခုပါ
ဟုတ်ကဲ့ဒီနေရာမှာစိတ်ဝင်စားစရာကောင်းတာကမတ်ဝင်းနေစသောပြောသလိုတွေးဆောင်ဆွေးနွေးတဲ့နည်းနဲ့အဖြေရှာသင့်တယ်ဆိုတဲ့နေရာမှာအခုပြဿနာရဲ့အရင်းခံကိုအများစုသုံးသပ်တာကတော့ဒါဟာတိုင်းရင်းသားပြဿနာပေါ့နော်ရိုဟင်ဂျာဆိုတာဟာတိုင်းရင်းသားမဟုတ်ဘူးအဲ့တော့ဒီကိုရိုဟင်ဂျာလို့သတ်မှတ်ပြီးအခေါ်ခံနေရတဲ့ဒီလူစုကိုရိုဟင်ဂျာအနေနဲ့မခေါ်ချင်ဘူးဆိုကြတဲ့ကိုကတော့ဘယ်လိုလုပ်ဆွေးနွေးမှုဖြစ်လာနိုင်မလဲခင်ဗျာ
ဆိုရိုဟင်ဂျာလို့မခေါ်ချင်ဘူးရတယ်ကိစ္စမရှိဘူးရိုဟင်ဂျာလို့မခေါ်ချင်ဘူးဆိုလို့ရှိရင်မင်းတို့ဘယ်လိုမျိုးခေါ်ချင်တယ်လဲဆိုဆွေးနွေးမှုဆိုတဲ့ဥစ္စာအဲ့လိုမျိုးစတင်တယ်လေဒါပေမဲ့တကယ်တမ်းအခုဖြစ်နေတဲ့ဥစ္စာသူတို့အနေနဲ့ကကျမတို့ရိုဟင်ဂျာလူမျိုးရယ်လို့မပြောပါနဲ့အခုကျမတို့ရန်ကုန်မန္တလေးမှာရှိနေတဲ့မြန်မာမွတ်စလင်လူတွေကိုယ်တိုင်ကတချို့ဆိုလို့ရှိရင်မှတ်ပုံတွေမရှိတဲ့သူတွေအခုချိန်ကြီးရှိနေတော့မယ်ဘာဖြစ်လို့လဲဆိုတဲ့ခါကျတော့သူတို့ရဲ့မိသားစုအခြေအနေကြောင့်ဩဒါမှမဟုတ်လို့ရှိရင်ပြီးတဲ့ခါကျလို့ရှိရင်ပတ်စံမရှိတာလားပြီးတဲ့ခါကျတော့နေနေရာမှာနေထိုင်တာလားဆိုအဲ့လိုမျိုးကွာခြားပြီးတော့မှတ်ပုံတွေမရှိတဲ့သူတွေရှိနေတော့မယ်ဆိုတော့ဒီနိုင်ငံမှာတရားမဝင်လာနေထိုင်နေဆိုပြီးတော့ပဲထားပါအောင်တရားမဝင်လာနေထိုင်နေဒါပေမဲ့သူတို့အနေနဲ့သူတို့ကလူမဟုတ်တော့ဘူးလားသူတို့အနေနဲ့ကျမတို့မှာရှိနေတဲ့လူအခွင့်အရေးမျိုးသူတို့မှာရောမပိုင်ဆိုင်သင့်ဘူးလားဆိုတော့ဒီမင်းကငါနဲ့ဘာသာမတူဘူးမင်းဒီနိုင်ငံကမဟုတ်ဘူးဆိုတာနဲ့သူတို့ကိုကျမတို့တတ်တော့မလားဒီလိုမျိုးအကြမ်းဖက်နည်းမျိုးနဲ့သွားမယ်ဆိုလို့ရှိရင်ကျမတို့ကတရိတ်ဆန်ထက်မချားတော့ဘူးလေ
ဟုတ်ကဲ့
အဲ့လိုမျိုးတွေလေကျမတို့ကြည့်တင်နေရှင့
်ကျွန်တော်တို့မြင်တော့ဒါဘယ်ဘက်ကမှတော့တကယ်တမ်းအကြမ်းဖက်ချင်ကြတဲ့စန္ဒရောရှိချင်မှရှိမှာပါဒါပေမဲ့လည်းဒီလက်တွေ့ဟိုဒေတာတွေမှာဖြစ်နေရတဲ့ပြဿနာတွေလှုံ့ဆော်မှုတွေကြောင်းဒါမလိုလားအဖက်နဲ့ဖြစ်ရတဲ့ကိစ္စတွေလည်းရှိတယ်လေဒီနေရာမှာဟိုတည်င်းပေးပို့ကြတဲ့ကောလာဟာလာဖြန့်ကြတဲ့ကိစ္စတွေကလည်းတစ်ဖက်နဲ့တစ်ဖက်နစ်နစ်နာနာဖြစ်အောင်လှုံ့ဆော်မှုတွေအမျိုးမျိုးရှိနေကြတာဟုတ်ဒါအဲ့တော့ဒါတွေကနာကြီးစရာပို့ဖြစ်ကြတဲ့အနေအထားပေါ့အဲ့တော့ဒီပြဿနာဟာဟိုစောစောကမတ်ဝင်းနှင်းပြောသလိုပဲဒီနိုင်ငံသားပြဿနာအဲ့တော့နိနေအလားလားလူဝင်မှုကြီးကြပ်ရေးနဲ့အဆက်ဆက်ရဲ့ဒီပေါ်ရောမှုတွေပြီးတော့နိုင်ငံသားဖြစ်တည်မှုဆိုင်ရာအခြေခံဥပဒေရဲ့ဟိုမမျှတမှုတွေကြောင့်ဖြစ်တယ်ဆိုတာဟိုမတ်ဝေနှင်းတို့ရဲ့ဟိုအဖေဖြစ်တဲ့ကိုမြာကြီးတို့အပါအဝင်88မျိုးဆက်ចောင်းသားတွေဗမာပြည်နိုင်ငံရေးသမားတော်တော်များများလည်းဒီချက်ကိုလက်ခံပါတယ်ဒါပေမဲ့တိုင်းရင်းသားအဖြစ်ဖြစ်တည်မှုဆိုတာကိုတော့လက်မခံနိုင်ဘူးဆိုပြီးတော့တွင်တွင်ကြီးဟိုညင်းနေကြတာကိုကျွန်တော်ကြားရပါတယ်ဒီနေရာမှာနိုင်ငံသားအခွင့်အရေးနဲ့ဒီတိုင်းရင်းသားအခွင့်အရေးအခုလောလောဆယ်အခြေအနေအရပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေအရဘာတွေမြန်ကွာတယ်လို့ယူဆတာလဲခင်ဗျဟု
တ်ကဲ့ကျမအမြင်အနေနဲ့ပြောရမယ်ဆိုလို့ရှင်အခုနောက်အကိုပြောသွားသလိုပဲဒီပြဿနာတွေဖြစ်လာတဲ့အချိန်မှာအဓိကနေရာကနေပြီးတော့ပို့ပြီးတော့ပါဝင်ဆောင်ရွက်လာတဲ့ဥစ္စာကဒါမီဒီယာပေါ့နော်မီဒီယာအထက်ကမီဒီယာပဲပြောမလားအပြင်ကမီဒီယာပဲပြောမလားသူတို့တွေကပို့ပြီးတော့စွပီးတယ် စွပေးတဲ့နေရာမှာတချို့ဟာဆိုလို့ရှိရင်ဒီအဲစကားအတုံးနှုံးလေးတွေပြီးရခါကျတော့အဲပြောတာဆိုတာကတကယ်ကိုအဲပညာတက်မလို့မယူယူဆလို့မရအောင်တချို့ဟာတွေကရေးသားတဲ့ဥစ္စာတွေရှိတယ်ဆိုတော့သူတို့ကိုယ်တိုင်ကလည်းကြည့်ပေးတယ်ပေါ့နော်ဆိုတော့ကျမတို့ဒီအဲ Facebook ပေါ်မှာဆိုလို့ရှိရင်လေလူတွေကအဲဒီလိုမျိုးလိမ်ပြီးတော့သတင်းမမှန်တာကိုပို့ပြီးတော့ယုံကြည်ကျင်ကြတယ်ဒါကျမအနေနဲ့နားလည်တယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့လူမျိုးရေးကျမတို့ဘာသာရေးဆိုတဲ့အခါကျတော့ဘသူမဆိုကျမတို့နိုင်ငံကိုထိခိုက်တယ်ဆိုလို့ရှိရင်ဒါဘသူမဆိုနာမဲ့ကိစ္စပဲလေဆိုတော့မီဒီယာကလည်းအဲ့လိုမျိုးကိုသူတို့ကစွပေးတယ်ဆိုတော့အခုလောလောဆယ်မှာမြန်မာနိုင်ငံတဲကလူတော်တော်များများယုံကြည်တာကဟိုအပြင်ကလူတွေပါပါတာပေါ့နော်ယုံကြည်တာကဘာလဲဆိုတော့တိုင်းလာရေးလို့ဆိုပြီးတော့ပြောလာတဲ့ခါကျလို့ရှိရင်သူတို့ထင်တာသူတို့ကနိုင်ငံတကာနိုင်ငံလိုချင်တယ်သူတို့အတွက်ဆိုရိုဟင်ဂျာအရေးဆိုပြီးတော့တောင်းတဲ့အခါမှာသူတို့ကရိုဟင်ဂျာနိုင်ငံတည်ဆောက်ဖို့တောင်းတာပဲသူတို့မွတ်စလင်နိုင်ငံတည်ဆောက်မယ်ဆိုပြီးတော့အဲပြောကြတယ်ဆိုပြီးတော့အဲ့လိုမျိုးတော်တော်အဲဆွဆွဲတဲ့ဟာလည်းရှိတယ်ဆိုကျွန်တော်တို့ဒီ Burma Campaign UK အနေနဲ့ဆိုလို့ရှိရင်ဆွဆွဲခံရတာကျွန်တော်တို့ကဒီပေါ်တော့အရှိအလေပိုင်းကပတ်စံနေကျမတို့ရရတယ်ရတဲ့ခါကျတော့ကျမတို့ကဒီရိုဟင်ဂျာအရေးကိုကျမတို့ကအသွန်ခွန်ဆိုင်ပြီးတော့တိုက်တွန်းပြီးတော့ဆောင်ရွက်တယ်ဆိုကျမတို့အနေနဲ့ပတ်စံတရားမမရပါဘူးအရှိအလေပိုင်းကဒီရိုဟင်ဂျာအရေးလုပ်ဖို့ဆိုတာကျမတို့အနေနဲ့ဒါလူခွင့်ရေးလို့ယုံကြည်ရဲကျမတို့ကရင်အရေးလည်းလုပ်ခဲ့တဲ့ကချင်အရေးဒီတိုင်းလားပါသာလူမျိုးမရွေးအကိစ္စကိုကျမတို့လုပ်ခဲ့တဲ့အနေနဲ့ဒီကိစ္စကလည်းလူခွင့်ရေးဆိုပြီးတော့လုပ်ခဲ့တာရှင်နောက်တစ်ခုဒီနိုင်ငံသားရေးလို့ပြောမယ်ဆိုလို့ရှိရင်ကျမတို့ဒီကုလသမဂ္ဂဒီအခြေခံဒီဟာပေါ့နော်အဲ UN Declaration of Human Rights မှာပြောခဲ့တာဆိုလို့ရှိရင်ဒါဒီနိုင်ငံမှာဒီကလေးတယောက်ကမွေးရဆိုလို့ရှိရင်သူတို့ကအဲနေချင်းညချင်းကိုဒီနိုင်ငံသားအခွင့်သူ့မှာရှိပြီးသားရှိပိုင်ခွင့်ရှိလို့ရှိတယ်ဆိုတော့ကလေးတိုင်းကသူတို့မှာနိုင်ငံသားအခွင့်ဆိုတာရှိတယ်လေကျမတို့မြန်မာနိုင်ငံမှာမွေးခဲ့တဲ့တရုတ်လူတွေလည်းရှိတယ်ပြီးတဲ့ခါကျတော့ကျမတို့မြန်မာနိုင်ငံမှာလာပြီးတော့မွေးလာတဲ့အဲမွတ်စလင်နိုင်ငံသားတွေလည်းရှိတယ်ဆိုတော့တို့အနေနဲ့ဘာသာနိုင်ငံရေးနိုင်ငံသားခွင့်ဆိုတာတို့မှာရှိတဲ့ဘာသာရေးမတူတာနဲ့နိုင်ငံသားခွင့်မရှိတော့ဘူးဆိုတာမဖြစ်သင့်ဘူးလေဆိုတော့ကျမတို့ဒီကိစ္စကိုတော့တည်တည်ချာချာပြန်ပြီးတော့ကြည့်ရမှာပေါ့နော
်အခုစစောကမဝင်နှင်းပြောသွားတဲ့ဒီ Burma Campaign UK ပေါ့နော်ဟိုဗြိတိန်နိုင်ငံမှာရှိနေတဲ့မြန်မာအရေးလှုပ်ရှားမှုအဖွဲ့ဒီအဖွဲ့ဆိုလို့ရှိရင်အထူးသဖြင့်ဒီရိုဟင်ဂျာတွေရဲ့အရေးကိုနောက်ပိုင်းမှာတော်တော်လေးဦးစားပေးပြီးတော့ဆောင်ရွက်လာတာလည်းတွေ့တယ်အထူးသဖြင့်ပါလီမန်မှာသွားပြီးတော့ဗြိတိန်ပါလီမန်မှာသွားပြီးတော့တင်ပြမှုတွေပါကြီးလုပ်တဲ့အခါမှာဘာမားကမ်ပိန်း UK အဖွဲ့ရဲ့ပံ့ပိုးမှုတွေလည်းပါတယ်ပေါ့နော်ရိုဟင်ဂျာအဖွဲ့တွေကနေသွားပြီးတင်ပြတဲ့အခါမှာအဲ့ဒီနေရာတွေမှာတချို့သောဥပမာအဖြစ်ရိုဟင်ဂျာအဖွဲ့တွေရဲ့တင်ပြမှုတွေထဲမှာတချို့သောကိန်းကနန်းနေပေါ့နော်ပြည်တွင်းမှာအခုလက်ရှိအနေအထားအရအသက်ခံရတဲ့လူပေါင်းထောင်ချီပြီးရှိနေပါပြီဆိုတဲ့ကိစ္စမျိုးပေါ့နော်ဒါမျိုးတွေကြတော့အထောက်အထားခိုင်ခိုင်လုံလုံရှိရလားဒါမျိုးတွေဟာဒီလိုမျိုးတင်ပြတာကိုကြားတဲ့အတွက်တစ်ဖက်ကနေပြီးတော့စိတ်ဆိုးစရာဒေါသဖြစ်စရာပို့ပြီးမဖြစ်စေဘူးလား
ဆိုကျမတို့အခုဒီ Burma Campaign UK အနေနဲ့အခုနောက်ပိုင်းရိုဟင်ဂျာကိစ္စအရေးကိုလှုပ်လာရဲဆိုတာကျမတို့အဖွဲ့အစည်းတစ်ခုရဲ့တင်ဒီကိစ္စကိုလှုပ်တာမဟုတ်ပါဘူးကျမတို့ဒီ Korean အဖွဲ့အစည်းလို့ခေါ်တဲ့ Christian Solidarity Worldwide ပဲပြောမလားပြီးတဲ့ခါကျတော့တခြားအဖွဲ့အစည်းဒီ Amnesty ဆိုလို့ရှိရင်လည်းဒီကိစ္စကိုထောက်ခံတာပဲဆိုတော့ဒါပေမဲ့ဒီ number ပေါ့နော်လူဦးရေဘယ်လောက်ရှိတယ်ပြီးတဲ့ခါကျတော့ဘယ်နှယောက်ထိခိုက်ပြီးတော့ဘယ်နှယောက်အဲသိဆုံးနေတယ်ဆိုရဲဥစ္စာတော့ကျမတို့အနေနဲ့သူတို့ကိုသိချကိုအဲအထောက်ထားခိုင်ခိုင်လုံလုံဖြစ်အောင်ပြခိုင်းပါတယ်ဆိုတော့အထောက်ထားခိုင်ခိုင်လုံတချို့ကြတော့လေအဲတကယ်တမ်းအဲသိပြီးတော့ experience မရှိတဲ့ခါကျတော့ဟိုရောက်တဲ့ခါကျတော့ရှိရင်စိတ်လှုပ်ရှားတာနဲ့ပြီးတဲ့ခါကျတော့ပြောတဲ့ number တွေကလည်းမှားရင်လည်းမှားပါလိမ့်မယ်ဒါပေမဲ့တကယ်တမ်းကျမတို့ပါလီမန်မှာဗြိတိန်ဒီဆိုတော့မှာသွားပြီးတော့အမတ်တင်နဲ့တွေ့တဲ့ခါကြလို့ရှိရင်သူတို့နဲ့တွေ့ဆုံဆွေးနွေးတဲ့ခါကြလို့ရှိရင်ပေချာတဲ့ခိုင်လုံမှုရှိတဲ့အချက်လက်တွေနဲ့မှသာကျမတို့သွားတာဖြစ်ပါတယ်
အဲ့တော့ပြဿနာကဒီကိစ္စကိုဖြေရှင်းဖို့ဆိုလို့ရှိရင်နှစ်ဖက်စလုံးပေါ့နော်ဒီရခိုင်တိုင်းရင်းသားတွေဘက်ကရောဗမာပြည်မှာရှိတဲ့နိုင်ငံသားတွေဘက်ကရောဒီအခုရိုဟင်ဂျာတွေဒီဘက်မှာရှိနေတဲ့ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ဒီဘင်္ဂါလီလူမျိုးတွေဘလူတွေကိုပဲကိုစားပြုမှန်ကန်တဲ့တင်ပြချက်တွေကိုလုံနိုင်ဖို့ဆိုတာပို့ပြီးအရေးကြီးတယ်လို့မယူဆဘူးလား။နှမို့ဆိုရင်ပြဿနာကတစ်ဖက်နဲ့တစ်ဖက်ပို့ပြီးတော့အထင်လွဲမှားမှုတွေ၊မုန်းတီးမှုတွေပို့ဖြစ်ဖို့ပဲရှိနေတယ်လို့မယူဆဘူးလား
။ဟာကျွန်တော်တို့ဟုတ်တာပေါ့ကျွန်တော်တို့အနေနဲ့ကဒါမှန်ကန်တဲ့ဥစ္စာကိုအဓိကထားပြီးတော့ကျွန်တော်တို့တွားရမှာလေ။ ကျမတို့အနေနဲ့တည်တည်ချာချာအချက်လက်ခိုင်ခိုင်လုံးလုံးရှိမှသာကျမတို့သွားရမယ်ဒါပေမဲ့အခုဒီဥမာကျမတို့လန်ဒန်မှာအပြဿနာဘယ်လိုဖြစ်လဲဆိုတော့ဒီရိုဟင်ဂျာကိစ္စအရေးဆိုလို့ရှိရင်ကျမတို့အနေနဲ့ဖြစ်စေချင်တာဒီရခိုင်ပြည်သူပြည်သားတွေကိုလည်းလာစေချင်တယ်ဒီတဲ့ခါကျတော့တွေးဆုံဆွေးနွေးဖို့ပေါ့တော့ဒီလိုမျိုး Facebook ပေါ်မှာ Internet ပေါ်ကနေပြီးတော့ဒီလိုမျိုးဆဲဆိုရေးတဲ့ဟာတွေပြီးတဲ့ခါကျတော့တစ်ဖက်သက်အဲ့လိုမျိုးဆွဆွဲတဲ့ဟာတွေထက်ဆိုင်လို့ရှိရင်လာပါအကယ်၍ညနေချင်းဆိုင်တွေ့ပြီးဆွေးနွေးလို့ရတဲ့ဟာမျိုးပေါ့နော်မင်းတို့အဲ့ဒါဘာလို့အဲ့လိုမျိုးကိုကူကိုဒီလိုခေါ်တာလဲဘာလို့မင်းတို့ဒီလိုမျိုးယုံကြည်ချက်ဖြစ်တာမျိုးလဲဆိုတော့ဒီလိုမျိုးညနေချင်းဆိုင်ဖြေရှင်းတဲ့ခါကျလို့ရှိရင်ဘူဘီထိရောက်တယ်လို့ကျွန်မမြင်နေရှင်ကျွန်မတို့မြန်မာနိုင်ငံမှာအခုပြောင်းလဲလာပြီးအခြေအနေလေးပြောင်းလဲလာတဲ့ခါကျတော့ဒါဒီမိုကရေစီလမ်းစဉ်ကိုသွားနေတယ်လို့ကျွန်မယုံကြည်တယ်ဒီမိုကရေစီလမ်းစဉ်ကိုသွားတယ်ဆိုလို့ရှိရင်ကျွန်မတို့အနေနဲ့ဘသူ့ဟိုမှာအနောက်ထဲမှာထားခဲ့လို့မရဘူးအဲဘာသာမတူလို့ပဲလားမျိုးမတူလို့ပဲလားကျမတို့အနေနဲ့ဘယ်လိုမျိုးအချင်းချင်းငိမ့်ချိုင်းစွာနေထိုင်သွားမလဲအဲ့ဥစ္စာကတော့နှစ်ဦးနှစ်ဖက်တွဲဆောင်ဆွေးနွေးပြီးတော့တူညီတဲ့နေရာလေးတွေကနေစရမှာပေါ့နော
်ရိုရင်ဂျာဆိုတာဟာတိုင်းရင်းသားမဟုတ်ပါဘူးဆိုပြီးတော့ယတိပြတ်ပြောဆိုနေတဲ့အချက်တွေနဲ့ပတ်သက်လို့ရော
အဲ့ဥစ္စာရိုရင်ဂျာတိုင်းရင်းသားမဟုတ်ပါဘူးဆိုပြီးတော့ယတိပြတ်ပြောဆိုနေတဲ့အချက်လက်တွေကတချို့ကြတော့သူတို့အနေနဲ့လည်းတေချာအချက်လက်မပေးနိုင်ဘူးဆိုတော့ جماعه အဖေပြောသွားတဲ့အတိုင်းပဲ جماعه အနေနဲ့ငယ်တယ် جماعه တေချာတိချင်မှလည်းသိမယ်ဒါပေမဲ့ جماعه ရဲ့ယုံကြည်ချက်ကတော့ဘာလဲဆိုတဲ့ခါကျတော့လူခွင့်ရေးဆိုတာလူတိုင်းအတွက်ဖြစ်တဲ့အဲထားပါတော့သူတို့တရားမဝင်ဝင်လာတယ်လို့ပဲဆွဆွဲတဲ့သူတွေအများကြီးရှိတယ်ဆိုတော့သူတို့တရားမဝင်ဝင်လာတာနဲ့ဒီကလေးတွေကို جماعه တို့အနေနဲ့ပညာသင်ပိုင်းမှုမပေးတော့ဘူးလားဒီကလေးတွေကို جماعه တို့ဒီအဲကျမရေးနဲ့ပတ်သက်ပြီးတော့ဆောင်ဆောင်ခွင့်နေမပေးတော့ဘူးလားဆိုတော့ဒီကလေးတွေကတကယ်တမ်းကျတော့ဂျားတွေကနေပြီးတော့မြေသားပင်ဖြစ်ရတဲ့ဘဝမျိုးတော့မဖြစ်သင့်ဘူးလေလူခွင့်ရေးဆိုပြီးတော့လက်ကင်ထားပြီးတော့ပြောနေတဲ့သူတွေခဏတော့စဉ်းစားသင့်တယ်လေကျမတို့နေလူခွင့်ရေးဆိုတာငါတို့အတွက်ပဲဖြစ်သင့်တယ်လားသူတို့အတွက်ကောမဟုတ်ဘူးလားဆိုတဲ့ဟာမျိုးကျမတို့တိတိကျကျမျက်စိဖွင့်ပြီးတော့ကြည့်သွားဖို့မြင်လိုက်မယ်လို့ထင်တယ်ရှင့
်ဟုတ်ကဲ့အခုကမဝင်နှင်းပြောနေတာကနိုင်ငံသားအခွင့်ရေးနဲ့လူခွင့်ရေးကိစ္စပေါ့နော်အဲ့တော့စောစောကကျွန်တော်မေးခဲ့တဲ့မေးခွန်းအတိုင်းပဲတိုင်းရင်းသားအခွင့်အရေးဆိုတာအခုအချိန်မှာဗာမြန်ပို့လို့လေဟိုတဘောတော့သူတို့ကိုဘင်္ဂါလီလူမျိုးတွေလို့မခေါ်ပါနဲ့သူတို့ကိုရိုဟင်ဂျာလို့ခေါ်ပါဆိုရဲတောင်းဆိုချက်ပေါ့
ဆိုတော့သူတို့အနေနဲ့ဘင်္ဂါလီလို့ခေါ်လာလို့ဟင်ရိုဟင်ဂျာလို့ခေါ်ရဲဆိုတော့နာမည်ကိုကျမအခုနပြောခဲ့သလိုပဲနာမည်တွေကိုခဏပေးဖယ်ထားလိုက်ဆိုတော့ကျမတို့ဒီမြန်မာနိုင်ငံမှာမွေးလာတဲ့သူတွေကြတော့ဘယ်လိုခေါ်မလဲကျမတို့အခုဆိုလို့ရှိရင်ကလားဆိုတဲ့ဥစ္စာကဒါကအဲရိုဟင်ဂျာရယ်တွေမဟုတ်ပါဘူးကျမတို့မြန်မာနိုင်ငံမှာမွေးပြီးတော့မြန်မာနိုင်ငံမှာကြီးလာတဲ့လူတွေကိုတော့မှကလားလို့ခေါ်ကန်ထိတဲ့သူတွေရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဘာသာရေးနဲ့ပတ်သက်ပြီးတော့
ဟိုအများစုကအခေါ်မခံကျင်တဲ့ကလားဆိုတာကြတော့ခေါ်ကြတယ်။အခေါ်ခံကျင်ပါတယ်ဆိုတဲ့ရိုဟင်ဂျာဆိုတာတော့မခေါ်ကျင်ကြဘူးဆိုတဲ့သဘောပေါ့။
အဲ့လိုမျိုးဖြစ်နေတယ်ဆိုတော့ရိုဟင်ဂျာဆိုလို့ရှိရင်ကျမဆိုလို့ရှိရင်ရိုဟင်ဂျာကျမရိုဟင်ဂျာလူမျိုးလည်းမဟုတ်ပါဘူးရိုဟင်ဂျာအ ਨੇ ကြီးလာရလည်းမဟုတ်ပါဘူးဒါပေမဲ့ကျမကိုပြောရဆိုလို့ရှိရင်ကျမမှာရိုဟင်ဂျာယောက်ျားဗနယောက်ရှိတယ်ပြီးတဲ့ခါကျတော့ကျမမှာအဲကျမရိုဟင်ဂျာအဲလူမျိုးရိုဟင်ဂျာအရေးအတွက်ကျမလုပ်နေတယ်ပတ်စံဘယ်လောက်ရရဲဆိုအဲ့လိုမျိုးဆွဆွဲခံရရဲဆိုတော့ကျမတို့တကယ်ကိုနက်နက်ရှာရှာပြန်ကြည့်မယ်ဆိုလို့ရှိရင်ဒီမုန်တိမှုကဘာသာရေးကနေစတာလို့ပဲကျမမြင်မိပါတယ
်လန်ဒန်မြို့မှာရှိနေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကမတ်ဝင်းနှင်းပွင့်တုံကိုကျွန်တော်ဆက်သွယ်မြင်းမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ